ကိုဗစ်ကပ်ရောဂါကြောင့်မြန်မာမှာစာသင်နှင်းတစ်နှစ်လုံးနီးပါးကျောင်းတွေပိတ်ထားရတဲ့အချိန်မှာအင်တာနက်အွန်လိုင်းကနေကျောင်းသင်ခန်းစာတွေကိုသင်ယူနိုင်အောင်စီစဉ်နေပေမဲ့စိန်ခေါ်မှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တနာထွန်းပ
ါကပ်ရောဂါကြောင့်မြန်မာနိုင်ငံမှာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ထဲနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကူးစက်ရောဂါတွေတကြော့ပြန်တိုးလာတဲ့အတွက်ကျောင်းတွေပိတ်ထားရတာအခုချိန်ထိပါကျောင်းတွေပိတ်ထားရတဲ့အချိန်မှာပညာရေးအဆက်မပြတ်အောင်ပညာရေးဝန်ကြီးဌာနကအင်တာနက်အွန်လိုင်းကနေသင်ခန်းစာတွေကိုထုတ်လွှင့်ပေးနေပါတယ်။ဒါပေမဲ့လည်းအွန်လိုင်းသင်ကြားမှုအစီအစဉ်တွေကိုလက်လန်းမမီသေးတဲ့သူတွေအများအပြားရှိနေတာကအဓိကစိန်ခေါ်မှုတစ်ခုဖြစ်နေတယ်လို့ပညာရေးဝန်ကြီးဌာနအွန်လိုင်းသင်ကြားရေးအစီအစဉ်တွေမှာပါဝင်ကူညီနေတဲ့မြန်မာ Digital Education Platform ရဲ့တာဝန်ခံဦးတင်မောင်အေးကပြောပါတယ်။
ဒီ online ခြေပြုသင်ကြားနည်းဆိုတဲ့ဟာကဟိုတနိုင်ကလုံးတိုင်းတိုင်းမဖြစ်နိုင်ဘူး။တချို့နေရာတွေမှာဆိုလို့ရှိရင်နေရာတော်တော်များများမှာခုနမီးတောင်မှမရသေးဘူးဟုတ်တယ်မလားအင်တာနက်နဲ့အွန်လိုင်းနဲ့ချိတ်နိုင်ဖို့ဆိုရင်တော့တော်တော်ဝေးတာပေါ့နော်အဲ့တော့ပညာရေးဝန်ကြီးဌာနအနေနဲ့ကတော့ခုန Education 4.0 နဲ့အခု online သင်ကြားရေးဆိုတဲ့ဟာကဒီအကြောင်းတွေပိတ်ထားတဲ့အချိန်မှာပေါ့နော်ဒီသင်ကြားသင်ယူမှုမဆုံးရှုံးသွားရအောင်လို့ခုနလက်လန်းမီတဲ့ဟောအကြောင်းသူအကြောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့လေ့လာသင်ယူနိုင်အောင်ဆိုပြီးတော့ပဲကျွန်တော်တို့ဒီ MJ platform နော်မြန်မာ Digital Education platform ဆိုပြီးတော့ကျွန်တော်တို့ကဟိုစတင်ပြီးတော့လွှင့်တင်ခဲ့တာပေါ့နော်ကျွန်တော်မျှော်လင့်ပါတယ်ဒီကိုဗစ်လွန်မှာကျွန်တော်တို့ပညာရေးစနစ်ကဒီတော်တော်ကြီးကိုတော်တော်လက်လက်နဲ့ဒါဥပြန်မော့လာမှာပေါ့နော်ဒီကြားထဲမှာတော့ကျွန်တော်အကြောင်းသူအကြောင်းသားတွေအနေနဲ့ကတော့ဒါဘယ်လိုပြောမလဲဒီဟိုစတင်ဖို့အခွင့်အရေးတွေဆုံးရှုံးသွားတာတော့အတိုင်းအတာတစ်ခုထိတော့ရှိနေပါသေးတယ
်ကျောင်းတွေပြန်ဖွင့်တဲ့အခါစာသင်ခန်းတွေမှာသင်ကြားမှုတွေမြန်ဆန်တော်လက်ဖို့သင်ယူတွေကိုပြင်ဆင်တာအင်တာနက်မရတဲ့ဒေတာကကျောင်းသားနဲ့ဆရာဆရာမတွေအတွက်တက်ဘလက်ကွန်ပျူတာနှစ်သိန်းနီးပါးဖြန့်ဝေဖို့အပါအဝင်သင်ကြားရေးမှာအကူအညီပေးနိုင်အောင်ကြိုးပမ်းနေတယ်လို့လည်းဥတည်မမောင်အေးကပြောပါရယ်။ဒါပေမဲ့လည်းသင်ယူညှို့နှံအစ်စ်တွေအွန်လိုင်းသင်ကြားမှုတွေလိုအတွေ့အကြုံအစ်စ်တွေဟာကျောင်းသားတွေအတွက်သာမကသင်ကြားပို့ချမဲ့ဆရာတွေအတွက်ပါစိန်ခေါ်မှုတွေဖြစ်လာနိုင်တယ်လို့လည်းရန်ကုန်မြို့ကနည်းပညာလုပ်ငန်းတစ်ခုဖြစ်တဲ့ CC Educare ရဲ့အမှုဆောင်ဒါရိုက်တာချစ်အိမ်သူကပြောပါရယ်။
တင်ယွန်းညွန်းနဲ့ပြောင်းလို့ challenge ကတခုအဲဤပညာနဲ့တင်ရတာတခုဆိုတော့ challenge ကြီးတော့အရင်များရတယ်ပေါ့နော်ဆိုတော့မအဲ့ဒါကိုလည်းမြင်တယ်ပြီးတော့ဆ iam မဒီကိုယ်ပိုင်ကဆ iam မတွေကအများကြီးတော့သူစူးစမ်းပြီးတော့လုပ်နေတယ်ပေါ့နော်ဆိုတော့မတို့ဟိုဘလောက်ကြာမလဲဘလောက်ထိဟိုဖြစ်မလဲဆိုတော့မတို့စောင့်ကြည့်ရမယ်ပေါ့နော်အဲဘလောက်ထိ effective ဖြစ်မလဲဒါပေမဲ့ဆ iam မဘက်ကကြည့်ရင်အခက်ခဲကကျွန်တော်သူ့အတွက်ဤပညာအရင်ဟိုသူခက်ခဲနေရပေါ့နော်သူအတွက်ဘာဖြစ်မတို့နည်းပညာမတို့တင်ယူရမယ် skills မဟုတ်ခဲ့ဘူးပေါ့နော်တကယ်မတို့ basic literacy skills ကိုမရှိဘဲနဲ့သွားနေရတာကြီးရှိတယ်ပေါ့နော်အဲ့ဒီအတွက်ကိုမထင်ပါလေဒီပညာရေးမြေဌာနဘက်ကလည်းဒါတွေကိုသူထပ်ပြီးတော့ထောက်ဟို support ပေးမယ်လို့မမြင်နေပေါ့နော်အဲ့တော့မတို့အဓိကလိုနေတာကတော့ဒီ digital literacy skills ပေါ့နော်ဆိုတော့အဲ့ဒါလို
ပညာရေးဝန်ကြီးဌာနရဲ့စီရင်နေအရာမြန်မာနိုင်ငံမှာအထူးကံပညာကျောင်းပေါင်း 48,000 ကျော်ရှိပြီးတော့ကျောင်းသား 10,000 နီးပါးနဲ့ကျောင်းဆရာ 9,200 ကျော်ရှိပါတယ်။ကပ်ယောဂကာလကျောင်းတွေအလုံးလိုလိုပိတ်ထားရတဲ့အချိန်မှာအွန်လိုင်းကနေပညာသင်ကြားရေးအဆက်မပြတ်အောင်သင်ကြားခွင့်ရတဲ့ကျောင်းသားတွေလည်းရှိပါတယ်။ပုဂ္ဂလိကပညာရေးကဏ္ဍကပို့ချတဲ့သင်ခန်းစာတွေကိုသင်ကြားသင်ယူကြသူအများစုအပါအဝင်အွန်လိုင်းကနေသင်ယူခွင့်ရသူတွေရှိပေမဲ့လည်းသင်ကြားမှုပုံစံအစ်တမှာစိန်ခေါ်မှုတွေလည်းရှိနေသေးဖြစ်တယ်လို့မန္တလေးမြို့က KMC ကိုပိုင်အထက်တန်းကျောင်းပိုင်ရှင်ဦးခင်မောင်ချိုကပြောပါရယ
်ခုကြတော့အဝေးကနေပြီးမှဘယ်ရုပ်နဲ့အတန်နဲ့ပဲမြင်နေဆိုရလားကလေးကတရားကိုစိတ်ပါလက်ပါနဲ့နော်လိုက်ပြီးတော့လှုပ်ဖြစ်ဖို့လှုပ်နေဖို့ဆိုတာကအဲကျွန်တော်တို့ကြီးတန်းနိုင်တဲ့ကိစ္စမဟုတ်လေ။ဒါကြောင့်လဲကျွန်တော်တို့မိဘတွေပါအကူအညီတောင်းပြီးတော့ဟုတ်လားမိဘတွေကိုလည်းဘေးကနေပြီးမှဝိုင်းဝန်းကြက်မှခိုင်းတယ်။ဒါပြင်လည်းဒီဆရာတယောက်ကကျွန်တော်စာသင်နေလို့ရှင့်လေကလေးဘာလုပ်နေလဲဟလာကလေးကဟိုမှာသူ့ဝူစာကိုဗီဒီယိုသူ့ဟလာကင်မရာသူ့ပိတ်ထားသလားကလေးကစော့နေသလားဖုန်းနေနေသလားစသဖြင့်ပေါ့နော်ဟလာအဲ့အရာတွေကိုလည်းဘေးကနေစောင့်ကြည့်ပေးတဲ့ဆရာဆရာမတွေပေါ့နော်ကျွန်တော်တို့အဲ့အရာတွေထားပြီးတော့လောရတာပေါ့နော်ဟိုအတန်းလေးလို့တော့ကလေးတွေပို့ပြီးတော့ဟလာပြောရှင်တိတ်ကြွစွာနဲ့နော်စိတ်ပဲလည်းပါပြောပြောရှုပ်ချင်းနဲ့တငယ်ချင်းတွေလည်းရှိဆရာတွေနဲ့ဟလာနော်အဲ့လိုမျိုးပုံစံမျိုးလေအားပါတော့တင်လို့မရဘူးပေါ့ဗျာညနေနေနေထားမှာပဲကလေးရလေလူချင်းစရှိမယ်မိဘဘက်ကလည်းပူပေါင်းပါဝင်ပြီးတော့ဟိုကြက်မဲ့ပေးမှုရှိတယ်ဆိုတော့အဲဟိုအတော်အောင်မြင်နိုင်တာပေါ့နော
်ကုလသမဂ္ဂကလေးငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့ပြီးခဲ့တဲ့နှစ်တည်းမှာထုတ်ပြန်တဲ့အစီရင်ခံစာမှာတော့ကက်ယောဂါကြောင့်ကမ္ဘာတဝန်းမှာကျောင်းပတ်တက်နိုင်တဲ့ကျောင်းသားအရေးအတွက်ကတန်ပေါင်း1500ကျော်လောက်ရှိနေပြီးတော့အဲ့ဒီအထဲမှာ463တန်းလောက်ဟာအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့ဖော်ပြထားပါရဲ့ရှင်။ကျွန်မအင်တာနာထွန်မရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။